ရှိမင်းငင်းနဲ့ဘန္နာရဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုအာဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေပြီးမကြာခင်မှာတော့ဒီစုံစမ်းမှုတွေ့ရှိချက်ကိုနိုင်ငံတော်တမရထံတင်ပြတော့မှာဖြစ်တယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်။တမရဝန်ကြီးတက်လာပြီးနောက်အုပ်ချုပ်ရေးပိုင်းမှာအာဂတိလိုက်စားမှုတွေကိုအရှိန်ကြီးအရေးယူနေခြင င်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့တားဖြစ်သူတို့ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနစာသုံးလုံးကစစ်ဆေးမှုတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးသတင်းတစ်ပတ်ကျော်လောက်အကြာမှာတော့ဝန်ကြီးဦးကျော်ဝင်းကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုတာမှန်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်တာဖြစ်ပါတယ
်ပြီးတော့ဖြစ်နေပါပြီ
ဟုတ
်ကဲ့ဒါအများဆုံးကျွန်တော်လုပ်တာကျွန်တော်တို့ဒီရောက်လာတဲ့တိုင်ကြားက3ရက်နေမှာရောက်တယ်ကျွန်တော်တို့9ရက်နေမှာဖွဲ့ဖွဲ့တယ်ပြီးတာနဲ့ကျွန်တော်တို့အမြင်ဆုံးနော်ခုနပြောသလိုကျွန်တော် evidence ယူရတာရှိတယ်တက်တဲ့နေဆေးရတာရှိတယ်အဲ့တော့ဆရာဆရာတန်းနေရှိရတာရှိတယ်အဲ့တော့အဲ့ဒါပြီးသွားတဲ့အချိန်မှာကျွန်တော်တို့အခုချိန်မှာပြီးသလောက်ဖြစ်နေပြီအဲ့တော့မကြခင်မှာကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်ကိစ္စကနိုင်ငံတော်သမ္မတနဲ့ဟာလာပြည်တော်စုလွတ်တော်ဥက္ကဋ္ဌကြီးအမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူလွတ်တော်ဥက္ကဋ္ဌကြီးကျွန်တော်တို့အစီအစဉ်လုပ်ပြန်ရမယ
်ဦးကျော်ဝင်းယာရုကနှုတ်ထွက်စာတင်ထားပြီးဆိုတဲ့သတင်းတွေကိုပြည်တွင်းသတင်းဌာနအချို့မှာရေးသားဖော်ပြမှုတွေရှိနေခဲ့ပေမဲ့အစိုးရကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူးဒီကိစ္စမှန်ကန်ကြောင်းအမည်မဖော်လိုတဲ့ NLD အစိုးရမြင့်ပိုင်းအဖွဲ့ဝင်တဦးကလည်း VOA ကိုပြောဆိုခဲ့ပေမဲ့တရားထပ်ပြီးအတည်ပြုနိုင်ခြင်းမရှိသေးပါဘူးအခရိလိုက်စားမှုနဲ့စစ်ဆေးခံနေရတဲ့ဆိုတဲ့နေရာမှာဝင်းကြီးဦးကျော်ဝင်းနဲ့တားဖြစ်သူအပြင်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်အချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးအစစ်ဆေးခံရနိုင်တယ်လို့စီးပွားရေးအတိုင်းဝန်းဘက်ကဆိုကြတာတွေရှိနေပါတယ်ဒါပေမဲ့ဦးအောင်ကြီးကတော့စစ်ဆေးမှုအသေးစိတ်နဲ့စစ်ဆေးမှုအခြေအနေအခရိလိုက်စားမှုတကယ်ရှိမရှိဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူ
းတက်နိုင်သမျှတရားမျှတမှုဖြစ်တဲ့ဆုံးဖြတ်ချက်မျိုးပဲချခြင်းလေမမျှတတဲ့ဆုံးဖြတ်ချက်မျိုးဘယ်တော့မှချမှာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေကျွန်တော်တို့ဆုံးဖြတ်ချက်တွေအားလုံးကတာဝန်ယူမှုတာဝန်ခံမှုအတိအဝနဲ့ကျွန်တော်လုပ်သွားမှာဖြစ်ပါတယ
်အဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖွဲ့ကိုအဖွဲ့6ဖွဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ23ရက်နေ့ကတရားဝင်သတင်းထုတ်ပြန်ထားပါတယ်တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းစစ်ဆေးမှုဆက်ရှိမှုကိုလုပ်နေတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပြောဆိုထားပါတယ်လက်ရှိမှာအဂရီလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်မြင့်တင်ဆောင်ရွက်နေချိန်မှာပဲအာနယ်ချက်များရှိတယ်လို့ဝေဖန်နေတဲ့လက်ရှိအဂရီလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုဒီကနေ့အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်ပါတယ်။သဒ္ဒထအချိန်မြောင်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရန်ပုံငွေကိုလုံထုံလုံနီးနဲ့မညီပဲလုပ်တာတွေဆုံးရှုံးစေတာတွေကိုပါအဂရီလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောတည်င်းထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေဖတ်ပြီးတော့ဖြေထားပါတယ်အမျိုးသားလွတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီဥပဒေချမ်းနဲ့ပတ်သက်လို့ဦးအောင်ကြည်က
ဟိုငကတော့ဥပဒေမှာတော့တချို့ဟာကွက်ကလေးတွေကြောက်ကွက်ကလေးတွေရှိတာပေါ့နော်အခုဥပဒေမှာတော့တော်တော်လေဒီဟာကကြောက်ခွင့်နဲ့ပတ်သက်တော့နည်းသွားပြီလို့ကျွန်တော်ယူဆပါတယ်။ဟိုလုံလောက်တဲ့အနေအထားရှိပါတယ်။ရှေ့ကိုကျွန်တော်တို့ဆက်လုပ်သွားမယ်ဆိုရင်အလုံးလုံးလို့ရတဲ့အနေအထားပေါ့အခရီးလေဆောင်တက်ချေကိုအင်းနဲ့အားနဲ့လုံတော်လို့ရနိုင်မယ်အနေအထားမျိုးဖြစ်တယ်လို့ဟိုကျွန်တော်ပြောချင်ပါတယ
်။အရင်အစိုးရလက်ထက်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အစိုးရလက်ထက်2019ခုနှစ်ကအခရီးလိုက်ဆောင်မှုတိုက်ဖျက်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဖြစ်ပါတယ်။ပြည်အောင်စုဝင်ကြီးအောင်ဦးအောင်ကြီးကိုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပါတယ်။သမ္မတတေဦးဝင်းမြင့်ကလည်းအဂရိလိုက်စားမှုကိုထိတိယောက်ယောက်တိုက်ချက်သွားမယ်လို့သမ္မတတာဝန်ယူချိန်မှာကတိပေးထားပါတယ်။အာဏာအလွဲသုံးစားလုပ်ပြီးအဂရိလိုက်စားခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ FDA အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူထားပါတယ်ရှင်။